Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါရခိုင်ပြည်နယ်အတွင်းပြည်ပကတွေအဆုံးသက်ရေးအမြန်ဆုံးကင်တွေဆောင်ရွက်ဖို့ Britain ဝန်ကြီးချုပ် Theresa May ကတိုက်တွန်းပါတယ်အင်အားဖြင့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးတွေအပြင်းထန်ဆက်ရွာနေပြီးတော့ကျွန်းတစ်ခုလုံးလျှက်စင်ပြီးလည်းပြတ်နေပါဗျ။နိုင်ငံတကာမာမိတ်အင်အားနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှုခိုင်မာအကောင်းလာအောင်လုပ်ဆောင်ရေးဟာအမေရိကန်စီးရေးမဟာဗျူဟာအတွက်တော့အရေးကြီးတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။အခုညနေပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာရခိုင်ပြည်ပခရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးစားနေတဲ့အချိန်မှာနိုင်ငံတကာဘက်ကလည်းဝိုင်းဝန်းပံ့ပိုးကြဖို့
The government of Myanmar is deeply concerned about the present situation in Rakhine. Our deepest sympathy goes to the families
ဒုတိယသမ္မတဦးဟင်နရီဘန်ဒီယူရဲ့မိန့်ခွန်းကောက်နှုတ်ချက်နဲ့အတူအမေရိကန်သမ္မတကရောမြမအရေးပါတွေပြောခဲ့တယ်လဲဆိုတာကိုတစ်ဆက်တည်းနားဆင်ရပါမယ်။အဲဒီနောက်မြမမိုးရာသီအတွင်းမှာချင်းပြည်နယ်ရဲ့နေရာတချို့ရေကြီးမြေပြိုတာတွေရှိနေတဲ့အခြေအနေကိုလည်းအစီအစဉ်နောက်ပိုင်းမှာကြားကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်ပခရီအဆုံးသက်ရေးအမြန်ဆုံးကင်တွယ်ဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပေါ်ထူးနေကတိုက်တွန်းပြောဆိုသွားပါတယ်
။ I call on the Burmese authorities to put an end to the violence, allow humanitarian access and fully implement the Annan Commission recommendation.
အကြမ်းဖက်မှုတွေအဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့ခွင့်ပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆွေရအာဏာပိုင်တွေကိုကျွန်မတောင်းဆိုပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချင်းချောက်ရရောက်နေတယ်လို့ဆိုပြီးဒီအချက်တွေကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြည်ပြင်းထန်တဲ့ရေယူဆောင်ရွက်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာတိုက်တွန်းပြောသွားပါတယ်။ဒီတော့တွင်အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီယာလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ရခိုင်ပြည်နယ်ကဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးနေနေမှုတွေကိုအဆုံးသတ်ပြီးပြည်ပကတွေအတွင်းထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးရေရှည်ဖြည့်ရှင်းနိုင်မယ့်အဖြစ်တစ်ခုရှာဖွေဆောင်ရွက်သွားဖို့သူကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်လကတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းဒီလ19ရက်နေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။အခုလိုနိုင်ငံတကာကဖိအားတွေတွန်းမြင့်နေချိန်မှာပဲမြန်မာဒုသမ္မတဦး Henry Bantiu ကတော့ရခိုင်ရေးကိုမြန်မာဆွေရကကင်တွယ်ဖြည့်ရှင်းနေတဲ့အကြောင်းနဲ့နိုင်ငံတကာကလည်းပူးပေါင်းပါဝင်ကူညီကြဖို့မနေ့ကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင်။
စစ်တွေမြို့မှာယာနဲ့ချီတဲ့လူကြီးကလူသားချင်းစာနာမှုဆိုင်ရာထပ်ပိုင်းပစ္စည်းတွေပို့မှာကိုမနေ့ကအတင်းဝင်ရောက်ဟန်တားခဲ့တာကြောင့်ရဲတွေကတနက်ဖောက်လူစုခွဲပြီးတနေ့ရရှိသူ10ဦးကိုနောက်ဆုံးဖမ်းဆီးလိုက်ပါတယ်။မြန်မာဆွေရသတင်းထုတ်ပြန်ရေးကော်မတီရဲ့ညင်ညာချက်ထဲမှာအင်အား300ခန့်ရှိတဲ့ဒီလူကြီးက ICRC အပြည်ပြည်ဆိုင်ရာချက်ချေနေဖွဲ့အနေနဲ့မောင်းထောဒေသကဒုက္ခသည်တွေစီပို့မဲ့ထပ်ပိုင်းပစ္စည်းတွေကိုပြန်ချပြီးဆက်လီမထွက်ဖို့တားမြစ်ခဲ့ကလုံခြုံရေးတပ်ဖွဲ့တွေကိုလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဆက်လီအနေနဲ့စစ်တွေမျိုးစင်ကြီးဖုံးဆက်ယူကြကဲစည်းစခန်းဤဘူးဒီတောင်လေးစိတ်ကနေမထွက်ခင်တင်ထားတဲ့မိအိမ်အမျိုးသမီးအသုံးပစ္စည်းနဲ့ဝက်စားပါဝင်ဒီထောက်ပံ့ရေးပစ္စည်းတွေဟာဘင်္ဂါလီရီစီကိုပို့မှလို့တန်ရရှိပြီးမြို့နေရခိုင်လူအုပ်ကအခုလိုတားခဲ့တာဖြစ်တယ်လို့ဒေသခံအရာရှိတူကဆိုပါတယ်။တန်ဃာတော်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေပေါင်းပြီးဒီလူအုပ်ကြီးကိုဖျောင်းဖျားခဲ့ပေမဲ့လူအုပ်ကြီးဘက်ကဂျင်ကလိတွေဂဲတွေမိရှို့ထားတဲ့ဓာတ်စီပလင်းတွေနဲ့ပစ်ပေါက်ခဲ့တာကြောင့်နောက်ဆုံးမိုးချုပ်ကြီးမှာတနက်ဖောက်လူစုခွဲခဲ့ရပြီးည7နာရီကမှလူစုကွဲသွားခဲ့တယ်လို့မြို့မိပြဖတ်တူကလည်းရှင်းပြပါဗျ။တမရော်အနေနဲ့ပါနောက်ဆုံးအင်အားဖြည့်ပေးရတဲ့ဒီလူစုခွဲမှုထဲမှာရဲတပ်ဖွဲ့ဝင်အချို့တန်းရအနှဲငယ်ရခဲ့ပြီးလူအုပ်ထဲမှာပါတဲ့တန်းရရှိသူ10ဦးကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့အစိုးရသတင်းကြေညာချက်ထဲမှာဖော်ပြထားပါဗျ။တကယ်တော့ဩဂတ်လ25ရက်နေ့မှာမြန်မာအများအခေါ်ပင်ဂါလီသူတို့ခေါ်ရိုဟင်ဂျာအကြမ်းဖက်အုပ်စုအနေနဲ့လုံခြုံရေးစခန်းတွေကိုတပြိုင်တည်းတိုက်ခိုက်ပြီးတပ်မတော်ဘက်ကလည်းမြေရှင်းလင်းလှုပ်ပြီးပြန်တိုက်ခိုက်နေနေရမှာ လူတွေယာနဲ့ချီတည်ခဲ့ရပြီးရွာပေါင်းများစွာမိရှုခံရကစစ်ပွဲပဋိပက္ခရာတွေကနေလွတ်ဖို့လူပေါင်းသိန်းတွေနဲ့ချီပြည်တွင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကန့်သတ်တဲ့2015ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကိုအမေရိကန်ဘက်ကပြန်ရုပ်သိမ်းတဲ့မသိသူဆုံးဖြတ်ထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ကျွန်တော်အနေနဲ့တော့ဆုံးဖြတ်ထားပြီးပါပြီခင်ဗျားတို့ကိုနောက်ပိုင်းမှာအသိပေးသွားမှာပါလို့သမ္မတထရမ့်ကနယူးယောက်မြို့မှာပါလက်စတိုင်းသမ္မတမမုတ်အဘက်စ်နဲ့အတူဓာတ်ပုံရိုက်ခန့်ချိန်အတွင်းမှာသတင်းထောက်တွေကိုပြောသွားပါရယ်အီရန်နျူကလ িয়ার သဘောတူညီချက်ဟာအမေရိကန်လက်မှတ်ရေးထိုးခဲ့တဲ့အဆိုအဝါဆုံးသဘောတူညီချက်တွေကတစ်ခုဖြစ်တယ်လို့လည်းသမ္မတထရမ့်ကအင်္ဂါနေ့တုန်းကကုလသမဂ္ဂအထူးညီလာခံမှာပြောခဲ့တာပါဒီသဘောတူစာချုပ်ကိုသူ့အရင်သမ္မတဘရက်အိုဘားမားလက်ထက်မှာချုပ်ဆိုခဲ့တာပါဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ဆိုင်းပြီးအပြန်အလှန်အဖြစ်နိုင်ငံတကာကအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုကြီးတွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်အီရန်အနေနဲ့ဒီနိုင်ငံတကာသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်နေပြီးချိုးဖောက်တာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုဟာနီကပေါ်တူနီကကုလသမဂ္ဂအထူးညီလာခံမှာပြောသွားပါတယ်အီရန်ဘက်ကတော့ဒီသဘောတူစာချုပ်ကိုစပြီးတော့ချိုးဖောက်မှာမဟုတ်ပဲတကယ်လို့နိုင်ငံတစ်ခုခုကသာချိုးဖောက်ခဲ့မယ်ဆိုရင်လေဒီအတွက်အီရန်ဘက်ကပြက်ပြက်သားသားတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်လို့အီရန်သမ္မတကပြောဆိုသွားပါရဲ့ရှင
်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကသမ္မတရိုဒရီဂိုဒူတာတီအလက်အောက်မှာအာဏာရှင်စနစ်ကိုပြန်ရောက်သွားနိုင်တာကိုတိုင်းပြည်ကိုအသိပေးဖို့ဒီနေ့လမ်းမပေါ်ထွက်ဟောပြောခဲ့ကြပါတယ်ဖိလစ်ပိုင်သမ္မတဟောင်းအာဏာရှင်ဖာဒီနန်မာကိုစ်အင်းနဲ့1982ခုနှစ်တုန်းကစေအုပ်ချုပ်ရေးကြီးညာခဲ့တဲ့နှစ်ပတ်လည်ဒီနေ့မှာအခုလိုဆန္ဒပြသူတွေအနေနဲ့မနီလာမြို့တော်ဝိုက်ချီတက်ပြီးနေရာပေါင်းများစွာမှာဟောပြောပွဲတွေလုပ်ခဲ့ကြတာပါတကယ်တော့အာနာရှင်ဟောင်းမာကုတ်စ်အနေနဲ့ဒီစေအုပ်ချုပ်ရေးကြီးညာပြီးတိုင်းပြည်ကိုရရဆက်ဆက်ဖိနှိပ်အုပ်ချုပ်လာခဲ့ရမှာ1986ခုနှစ်မှာတော့နိုင်ငံတော်လူထုအုံကြွားမှုကြီးအောင်မှာနိုင်ငံကနေထွက်ပြေးပြီးယာရုကဆင်ပေးခဲ့ရပါတယ်ဒီဆန္ဒပြသူတွေဟာအရင်အာနာရှင်ဟောင်းမာကုတ်စ်ကိုအားချတဲ့လက်ရှိသမ္မတဒူတာတေဟာလည်းအရင်အာနာရှင်မာကုတ်စ်လိုပဲအာနာရှင်လုပ်ရက်တွေအများကြီးလှုပ်ထားပြီးပြီလို့ဝေဖန်လိုက်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအနေနဲ့အာနာရလာပြီးမကြာခင်အတွင်းမနစ်တုန်းကမိုးရဆေးဝါးရောင်းဝယ်အသုံးပြုသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ရမှာတန်တရားရှိသူပေါင်းထောင်ပေါင်းများစွာတည်ဆုံခဲ့ကြပါတယ်အခုလည်းနိုင်ငံတော်မင်းပြည်နယ်မှာအဲဆသွေးကြအကျွမ်းဖက်တွေကိုတိုက်ခိုက်ဖို့ဆိုပြီးစေအုပ်ချုပ်ရေးချထားတာကိုအခုဒီဆန္ဒပြသူတွေအနေနဲ့စုပူကြမ်းဖက်မှုတွေဖြစ်လာရင်ဒါမှမဟုတ်နိုင်ငံအတွက်အနှောက်အယှက်တွေဖြစ်လာမယ်ဆိုလို့ရှိရင်တနိုင်ငံလုံးကိုပါစေုပ်ချုပ်ရေးကြီးညာဖြစ်မယ်လို့သမ္မတဒူတာတွေကချိန်ချောက်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်းကနေကြာတာရင်းနေညက်နေခင်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်အင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရီအပြင်းထန်ဆက်ပြီးတော့ရွာနေပါဗျ။ကျွန်းတစ်ခုလုံးလျက်စစ်ပြီးပြတ်တောက်နေပြီးတော့နေရာတော်မဲများမှာရေကြီးနေတယ်လို့လူတအုပ်ထက်မင်းသေးဆုံးခဲ့ရပြီပါဗျ။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာနှစ်ပေါင်း90နီးပါးအတွင်းအဆိုးအဝါးဆုံးတိုက်ခတ်တဲ့ဟာရီကိန်းမုန်တိုင်းဖြစ်ပါတယ်။ကျွန်းတစ်လျှောက်မှာရာနဲ့ချီတဲ့ခိုလုံရေးစခန်းတွေဖွင့်ချပြီးတော့မုန်တိုင်းတန်တင့်သူ11,000ကျော်ခိုလုံနေကြတယ်လို့ကိုယ်အိမ်မှာပဲကိုမရရအောင်နေကြတဲ့သူတွေလည်းရှိပါတယ်။မုန်တိုင်းမာရီယာကြောင့်တချို့နေရာတွေမှာမိုးရေကြီး50စင်တီမီတာအထိရွာသွန်းခဲ့တာပါ။လေတိုက်နှုန်းပြင်းထန်တာကြောင့်လည်းလျှက်စစ်တပ်အားလိုင်းတွေတယ်လီဖုန်းတာဝါတိုင်တွေပြက်ကျပျို့စီးပြက်ကျခဲ့ပြီးတော့ဒီအဆောက်အဦးခေါင်းမိုးတွေလည်းလွင့်ထွက်ကုန်တာပါ။ဆိုးဝါးတဲ့ရေကြီးရေရှမ်းမှုတွေဒီကနေ့ဆက်ပြီးတော့ကြုံရနိုင်သေးတယ်ဆိုတော့ဆန်ဟွားမြို့မှာရှိတဲ့အမျိုးသားမိုးလေဝသဌာနကသတိပေးချပါရယ်။မုန်တိုင်းရွေ့လျားထွက်ခွာတဲ့နေ့မှာမိုးရေကြီးပြန်ကျပြီးတော့လေပြင်းတံရော့ကျသွားလိမ့်မယ်လို့အမေရိကန်မြို့သားဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကတော့ခန့်မှန်းချပါတယ်။မုန်တိုင်းမာရီယာဟာဒီကနေ့ဒိုမီနီကန်ရီပက်ဘလစ်ကျွန်းနိုင်ငံမြောက်ဘက်ကမ်းလွန်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မနေ့ပြန်တောက်ကြနေ့မှာတော့ဘရီတိန်ပိုင်တက်စ်နဲ့ကီကူးစ်ကျွန်းတွေနဲ့နောက်ဘာဟာမားစ်ကျွန်းနိုင်ငံအရှေ့တောင်ပိုင်းကိုရွေ့လျားသွားနေတာဖြစ်ပါတယ်။နောက်ဆုံးမိုးလေဝသခန့်မှန်းချက်တွေအရကတော့မုန်တိုင်းဟာတနအီလေတိုက်နှုန်း115မိုင်နှုန်းလောက်နဲ့တိုက်ခတ်နေပြီးတော့လေတိုက်အားပိုပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းခန့်မှန်းချပါတယ်ရှင်။
မက္ကဆီကိုနိုင်ငံမှာတော့အနည်းဆုံးလူပေါင်း230ကျော်သေဆုံးခဲ့ရတဲ့ငလျင်ပြည်ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ဒါဇင်တွေနဲ့ချီတဲ့အဆောက်အဦအပြတ်တွေကြားပိတ်မိနေသူတွေကိုဒီနေ့ဆက်ရှာဖွေနေကြပါတယ်။မက္ကဆီကိုမြို့ကကျောင်းတစ်ကျောင်းအတွင်းရှာဖွေမှုမှာတော့အပြက်စီးပုံတွေကြားထွက်မရဘဲပိတ်မိနေတဲ့ကျောင်းသူတွေကိုမနေ့ကတွေ့ရှိခဲ့ပြီးအသက်ရှင်နေသေးကြောင်းသူမကလက်လှုပ်ပြခဲ့ပြီးမှခက်ခဲခက်ခဲကဲထုတ်ပေးနိုင်ခဲ့ပါတယ်။ ဒီကဲတင်မှုကိုမနေ့ညကတခြားအလုံးဒီနေ့မနေ့စောပိုင်းအထိအချိန်ယူအသေးအံလုပ်ခဲ့ရမှာအပြက်စီးပုံတွေရွေ့သွားပြီးထပ်ပြူမကြလအောင်တတိကြီးစွာနဲ့ထိမ့်သိမ့်လွတ်ဆောင်ခဲ့ကြပါတယ်။ကဲစေးဒီမှာ Rudolfo Ruval Calva က Foro ရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်ရမှာကဲတင်နိုင်ခဲ့တဲ့ကျောင်းသူကသူမနာမည် Frida လို့ထုတ်ပြောခဲ့တယ်လို့ဆိုပါတယ်။အခုလိုနာမည်ထုတ်ပြောနိုင်ခဲ့တာအပြင် Frida ကအဲ့ဒီနားမှာနောက်ထပ်ကလေးနှစ်ဦးလည်းပြေးမိနေပြီးသေဆုံးနေတဲ့အလောင်းတွေလည်းရှိနေသေးတယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့ဒီကလေးနှစ်ဦးရှင်နေသေးသလားဆိုတော့မသိရသေးဘူးလို့ကဲဆေးသမား River Calva ကထုတ်ပြောခဲ့ပါတယ်။တကယ်တော့ပြင်ရ 9.1% ရှိတဲ့ဒီငလျင်ကြီးအင်ကားနေကလှုပ်ပြီးကြတဲ့ကဒီကြောင်းတွင်းရှာဖွေမှုထဲမှာစုစုပေါင်းအလောင်း25လောင်းတွေ့ခဲ့ရပြီးဒီထက်ကအများစု22ဦးဟာကလေးငယ်တွေဖြစ်ကြပါတယ်။ဒီငလျင်လည်းကြောင်းပေါင်း5000ကျော်ပျက်စီးသွားခဲ့တယ်လို့မက္ကဆီကိုပညာရေးဝန်ကြီးကထုတ်ပြောထားပါတယ်ခင်ဗျာ။
နိုင်ငံကမဟာမိတ်အင်အားနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မာအားကောင်းလာအောင်လှုပ်ဆောင်ရေးဟာအမေရိကန်စီးမဟာဗျူဟာအတွက်အရေးကြီးတဲ့အရာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။ဘယ်နိုင်ငံမှကိုယ့်တူတဲ့အင်အားနဲ့မအောင်မြင်နိုင်ဘူးလို့ပုံရင်းတွေကဝါရှင်တန်မြို့တော်ပြင်ပမှာလုပ်တဲ့အခမ်းအနားတစ်ခုမှာဝန်ကြီးမက်ဒစ်ကပြောသွားတာပါ။ပင်ကုန်စစ်ဌာနချုပ်ကိုရောက်လာတဲ့ဩစတြေးလျကာကွယ်ရေးဝန်ကြီးမာရီစပိန်ကိုကြိုဆိုရင်းနဲ့ဒီဩစတြေးလျနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ယုံကြည်ရတဲ့မဟာမိတ်ဖြစ်တဲ့ဆိုတာကိုလည်းဝန်ကြီးမက်ဒစ်ကပြောသွားပါရယ်။အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံကြားရင်းနှီးမှုကိုနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကထပ်မံအတည်ပြုပြောဆိုခဲ့ကြတယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအနေနဲ့အပါအဝင်ကမ္ဘာကြီးကြုံတွေ့နေရတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးနှစ်ဦးတစ်ကပိတ်ဆွေးနွေးခဲ့ကြပါရယ်ရှင
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုဇက်တိုင်းနှာစင်ရပါမယ်။လက်ရှိဖြစ်နေတဲ့ရခိုင်ပြည်ပခါကိုမြန်မာအစိုးရကဖြေရှင်းဖို့ကြိုးပမ်းနေကြောင်းနဲ့နိုင်ငံတကာဘက်ကလည်းဝိုင်းဝန်းပံ့ပိုးကြဖို့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာဒုတိယသမ္မတကမြစ်တာရခိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံလိုက်ထွက်ပြေးကြတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုအရေးယူမှုတွေနဲ့မြန်မာအစိုးရကြုံတွေ့နေရတဲ့အချိန်မှာပဲဒုတိယသမ္မတကအခုလိုပြောခဲ့တာပါ။ဒုတိယသမ္မတဦးဟင်နရီဘန်တီယူရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းကိုမတ်တင်ဂီထိုက်ကကောက်နှုတ်တင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်လူရချီတေဆုံပြီးတိမ့်နဲ့ချီထွက်ပြေးတင်းရှောင်နေရတဲ့အထိပြဿနာတွေကြီးထွားလာနေတဲ့အတွက်နိုင်ငံတကာဖိအားပေးဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲပြဿနာကိုဖြေရှင်းဖို့အစိုးရကကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံမှဒုတိယသမ္မတကကာကွယ်ပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်ရင်းမှာနိုင်ငံတကာနီးတူမြန်မာအစိုးရဘက်ကလည်းအလွန်စိုးရိမ်နေလို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောဆိုပါတယ်။
The government of Myanmar is deeply concerned about the present situation in Rakhine. Our deepest sympathy goes to the families of all innocent civilians and members.
မဇူရာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေပေါ်အလွန်ဆိုးရင်လျက်ရှိတယ်ဆိုတော့ကိုရှင်းရှင်းလင်းလင်းအသိပေးလိုပါတယ်။အသက်ဆုံးရှုံးခဲ့ရတဲ့ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပြစ်မဲ့ပြည်သူတွေရဲ့မိသားစုဝင်တွေမိတ်ဆွေတွေအတွက်လည်းအလွန်ဝမ်းနည်းမိပါတယ်။ဒါအင်တာမကြီးမားတဲ့တရားမှုရှိတဲ့ပြဿနာတရက်ဆိုတာအငင်းပွားစရာမရှိပါဘူး။ခုချိန်မှာတော့အခြေအနေတွေတိုးတက်ကောင်းမွန်လာပြီဆိုတော့ကိုလည်းဝမ်းမြောက်စွာအသိပေးပြောကြားလိုပါတယ်
။ကာလရှည်မပြေမလည်ဖြစ်နေတဲ့ရခိုင်ကိစ္စကိုကင်တွယ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖျာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပိသက်အစည်းအခမ်းစာထွက်လာပြီးနိုင်ရီပိုင်းအတွင်း ARSA အကြံဖက်အဖွဲ့ကအစိုးရလုံခြုံရေးစခန်း30ကိုတစ်ချိန်နဲ့တစ်ပြိုင်နဲ့တိုက်ခိုက်ခဲ့မှုဟာဆိုရင်မြန်မာအစိုးရရဲ့ရခိုင်ပြည်ပခါကိုကင်တွယ်ဖြေရှင်းရေးအဟံအတားဖြစ်စေခဲ့တယ်လို့လည်းဒုတိယသမ္မတကပြောဆိုပါတယ်။ကိုဖီယာနန်ကော်မရှင်ရဲ့အပိသက်အစည်းအခမ်းစာပါအကြံပြုချက်တွေကိုအကောင့်ထက်ဖို့တုတ်တက်မှုတွေကိုကုလညီလာခံကတဆင့်ကဘာကိုတင်ပြဖို့မျှော်လင့်ခဲ့ပေမဲ့အခုတော့လက်ရှိပြည်ပခါတွေကိုပဲအလေးထားပြောဆိုရမယ့်အခြေအနေဖြစ်သွားစေတယ်လို့လည်းပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးလဲအကြောင်းရင်းကိုရှားရမယ်ဆိုပြီးဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောဆိုပါတယ
် No armed clashes have been reported since 5th September. Accordingly, we are concerned by reported that the numbers of Muslims
စက်တမ9ရက်နေ့ကဆက်လို့လက်နက်ကင်တက်ခတ်မှုတွေမရှိတော့ဘူးလို့သိရပါတယ်ဒီလိုအခြေအနေမှာမွတ်စလင်အများပြားဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ထွက်ပြေးနေကြဆဲဖြစ်တယ်ဆိုတော့ဒရင်တွေအပေါ်မှာတော့စိုးရိမ်မှုတွေဖြစ်မိပါတယ်အခုတော့လူအများပြားရွှေ့ပြောင်းတိမ်းရှောင်ကြရခြင်းအကြောင်းရင်းကိုလည်းကျွန်တော်တို့ရှာဖွေကြဖို့လိုအပ်ပါတယ်ဒီနေရာမှာလူတည်နေတဲ့အချက်ကတော့မွတ်စလင်အများပြားဟာသူတို့ရဲ့နေအိမ်တွေမှာဆက်လက်နေထိုင်မှုဆုံးဖြတ်ခဲ့ကြတယ်ဆိုတာပဲဖြစ်ပါတယ်
ရခိုင်ဒေသအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့အရေးအတွက်ဟာဒီဘက်ခေတ်ကာလရဲ့အကြီးမားဆုံးသောလူသားဆိုင်ရာဘေးဒုက္ခဖြစ်တယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားပါတယ်။ပရိပခါတွေအတွင်းဒုက္ခရောက်ရသူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ရေးဆိုတာမှလည်းမြန်မာအစိုးရဘက်ကအတူတကွရပ်တည်တယ်လို့လည်းဒုတိယသမ္မတကပြောဆိုပါတယ်
။ Peace and stability isWe see the need to ensure that vital humanitarian assistance is provided to all those in need.
ကိုချီမှာအကူအညီလိုအပ်နေသူတွေအတွက်အရေးကြီးတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ဖို့လိုတယ်ဆိုတဲ့အချက်ကိုလည်းကျွန်တော်တို့အနေနဲ့သဘောထားထပ်တူထပ်မြရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စိန်ခေါ်မှုတွေကိုကန့်တွယ်ဆောင်ရွက်ပေးဖို့ဟာမြန်မာစိုးရရဲ့ပနာမလုပ်ငန်းတာဝန်ဖြစ်တယ်ဆိုတာကိုလည်းအသိမှတ်ပြုပါတယ်ရခိုင်ပြည်နယ်အခြေအနေအားရှုပ်ထွေးလာပါတယ်ကျွန်တော်တို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကလည်းကြီးမားလာပါတယ်ဒါပေမဲ့လည်းဒီစိန်ခေါ်မှုတွေကိုကန့်တွယ်ဖြေရှင်းနိုင်မှုဘက်စုံအမျိုးသားမဟာဗျူဟာတစ်ယောက်ကိုလည်းချမှတ်ထားပြီးဖြစ်ပါတယ
်မွတ်စလင်တွေအများစုနေထိုင်ရန်ရခိုင်ပြည်နယ်မြောက်ပိုင်းဒေသရင်းပဋိပက္ခတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေရှိတယ်လို့ပဲဒီဒေသရင်းကလူနည်းစုဖြစ်ကြရတဲ့တိုင်းရင်းသားမျိုးနွယ်စုတွေလည်းထိခိုက်တက်ရောက်မှုရှိတာကိုတော့ကဘာကတိတ်ပြီးမသိကြဘူးလို့လဲဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းအသိပေးခဲ့ပါတယ်။တကြောပြန်ရခိုင်ပြည်ပခတ်ဟာအစွန်းရောက်အကြမ်းဖက်အဖွဲ့ ARSC ရဲ့လက်ချက်ဖြစ်ပြီးမြန်မာအစိုးရဘက်ကတော့အကြမ်းဖက်မှုတွေကိုကင်တွယ်နေရတာဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းနိုင်ငံတကာဘက်ကတော့လူသိမ်းနဲ့ချီထွက်ပြေးရမှုဟာအစိုးရဘက်ကအင်အားအလွန်အကျွံသုံးနှိမ်နင်းတာကြောင့်လို့စွပ်စွဲထားပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေရပ်ဆိုင်တဲ့အခြေအနေမျိုးတွေလည်းရှိလာပါတယ်။မနေ့ဗုဒ္ဓဟူးနေ့ကကုလအထွေထွေညီလာခံမိန့်ခွန်းမှာတော့ဗီတင်ဝန်ကြီးချုပ်ထရီဇာမေကအကြမ်းဖက်မှုကိုဗန်းပြပြီးဖိနှိပ်မှုတွေလုပ်တာကိုလက်သက်မခံနိုင်ဘူးလို့ပြောဆိုခဲ့တာမှလည်းမြန်မာနိုင်ငံကိုဥပမာပေးသွားခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာအသွင်ကူးပြောင်းမှုကအကဲဆက်တဲ့အနေအထားမှာရှိနေစေဖြစ်ကြောင်းသတိပေးပြောဆိုပြီးနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးထောက်ခံပေးကြဖို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကကုလအထွေထွေညီလာခံမူဝါဒရေးရာဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒုတိယသမ္မတဦးဟင်နရီဘန်တီယူရဲ့ကုလသမဂ္ဂမင်ခွန်းထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတကာတန်တမန်တွေကိုရှင်းလင်းပြောကြားခဲ့တဲ့မင်ခွန်းပါအချက်တွေကိုလည်းနေရအတော်များများမှာကိုးကားပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်ကောင်းထုတ်တင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်ဖိနှိပ်မှုတွေအဆုံးသတ်စေရေးပြင်းပြင်းထန်ထန်နဲ့အမြန်ဆုံးအရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းတဲ့အကြောင်းဒုတိယသမ္မတမိုက်ပန့်စ်ကလုံခြုံရေးကောင်စီအစည်းအဝေးမှာမနေ့ကပြောခဲ့ပါတယ်။ဒီတော့အတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ကကူညီမဲ့နောက်ထပ်အမေရိကန်ဒေါ်လာ32သန်းထောက်ပံ့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်အတွက်အဓိကဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကပြောကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောမှာပါရှင်
။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ဗုဒ္ဓဘူးနေ့ကလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်အင်အားကြီး၅နိုင်ငံနဲ့အလဲကျအဖွဲ့ဝင်နိုင်ငံတွေအပါအဝင်စုစုပေါင်း15နိုင်ငံကနေငြိမ်းချမ်းရေးထိန်းသိမ်းနိုင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးရာမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေကြောင်းနဲ့ဒီအခြေအနေအကျတဲကိုအဆုံးသတ်စေရေးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီကိုအမေရိကန်ဒုသမ္မတမိုက်ပန့်စ်ကအခုလိုတိုက်တွန်းခဲ့ပါတယ
်။ President Trump and I also call onThe Security Council and the United Nations to take strong and swift action to bring this crisis to an end. ဒီကြတဲ့ကိုအ
ဆုံးသတ်သွားအောင်ပြင်းပြင်းထန်ထန်နဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုသမ္မတထရမ့်ရောကျွန်တော်ပါတောင်းဆိုထားပါတယ်။ပြီးတော့လည်းအကူအညီမျောများလိုအပ်နေတဲ့ရိုဟင်ဂျာတွေကိုမျှော်လင့်ချက်နဲ့ထောက်ပံ့မှုတွေပေးရမှာဖြစ်ပါတယ်။တရားဝင်တွေနဲ့ညီကျန်းဖက်မှုတွေကိုအဆုံးသတ်ဖို့မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်အခြေအနေတွေပိုပြီးတော့ဆိုးရွားသွားနိုင်ပါတယ်။ဒေသတစ်ခုလုံးမှာရှိတဲ့မျိုးဆက်ပေါင်းများစွာအတွက်တမ်းမရအမုန်းနေတဲ့စူပူမှုတွေကိုမျိုးစိတ်ချပေးသလိုဖြစ်နေပြီးအားလုံးရဲ့ညီညာရေးကိုချိန်ချောက်ရလဲရောက်ပါလေ
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေကအကြမ်းဖက်ဖိနှိပ်တဲ့လုပ်ရပ်အပေါ်မှာအမေရိကန်အနေနဲ့တုံ့လှုပ်မိကြောင်းဒုသမရမိုက်ပန့်စ်ကလုံခြုံရေးကောင်စီစည်းဝေးအတွင်းမှာအခုလိုပြောသွားပါတယ
် In recent weeks the people of my country and the wider world have witnessed a great tragedy unfolding in Burma with the Rohingya people
အကြမ်းဖက်ခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေတကယ့်ကိုဝမ်းနည်းစရာကောင်းတဲ့အဖြစ်ဆိုးနဲ့ကြုံခဲ့ရတာကိုကျွန်တော်နိုင်ငံကပြည်သူတွေနဲ့တကမ္ဘာလုံးကမျက်ဝါးထင်ထင်တွေ့မြင်ခဲ့ရပါတယ်။အစိုးရရဲ့လုံခြုံရေးစခန်းတွေကိုစစ်သူကြွတွေကကြမ်းဖက်တိုက်ခတ်ခဲ့တဲ့အပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လက်တုပ်ပြန်မှုဟာတိတ်ပြီးရက်ဆက်လွန်ပါတယ်။ရွာတွေကိုမိရှို့တာ၊ရိုဟင်ဂျာတွေကိုသူတို့ရွာတွေကနေမောင်းထုတ်တာစတဲ့အကြမ်းဖက်မြင်ကွင်းတွေဒုက္ခသည်တွေဆုလိုက်ပြုံလိုက်ထွက်ပြေးကြတာဒါတွေဟာအမေရိကန်ပြည်သူတွေကိုတုံ့လှုပ်စေပါတယ်။သိမ့်နဲ့ချီတဲ့ကလေးငယ်တွေပါဝင်လူပေါင်း၄သိန်းကျော်ဆုလိုက်ပြုံလိုက်ထွက်ပြေးတဲ့တမိုင်းဝင်ဖြစ်ရကိုကျွန်တော်တို့မြင်နေရပါတယ်။သူတို့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့မောင်းထုတ်ခံခဲ့ကြရတာပါ။နေ့စဉ်လည်းအများပြားထွက်ပြေးလာနေကြပါတယ
်။ဆက်လက်ပြီးတော့လဲဒုသမရမိုက်ပန့်စ်ကနေမြန်မာလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲအခုလိုတိုက်တွန်းသွားပါတယ်
။ Yesterday Secretary of State Tillerson discussed Rohingya refugees with Aung San Suu Kyi.
And urge the Burmese government to take action. We don't have any idea when G. Tillerson is going to be the one to take action.ရည်ရှိပြည်လည်ဖို့အတွက်တန်တမာရေးကြိုးပမ်းအားထုတ်မှုတွေကိုထောက်ခံဖို့ပဲဖြစ်ပါတယ်
။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်နောက်ထပ်အမေရိကန်ဒေါ်လာ32သန်းထောက်ပံ့ပေးမယ့်အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကလည်းအစီအစဉ်အသေးစိတ်နဲ့ပတ်သက်လို့သတင်းတောက်တွေကိုမနေ့ကပြောပြခဲ့ပါဗျ။ဒေါ်လာ32သန်းနဲ့က28သန်းကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4သိန်းကျော်အတွက်ဖြစ်ပြီး3သန်းကျော်ကိုတော့မြန်မာနိုင်ငံဘက်အချမ်းမှရှိနေတဲ့ဒုက္ခသည်တွေအတွက်ဖြစ်တယ်လို့မစ္စတာဟန်ရှော့ကပြောပါရှင်။
တော်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းကြဲကြဲအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ပြောဆွေးနွေးခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
နေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှကြဖို့ထပ်မံဖိတ်ခေါ်ပါရစေ။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်နဲ့ချင်းပြည်နယ်တွင်ကမြို့နယ်တချို့တို့မှာရေကြီးမြေပြိုဆတဲ့သဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပါတယ်။ကလေးမြို့နယ်ထဲမှာတောင်းနဲ့ချီတဲ့ဒုက္ခသည်တွေဟာကယ်ဆယ်ရေးစခန်း10ခုမှာရှိနေကြပြီးချင်းပြည်နယ်မှာတော့မြေပြိုနေတဲ့အတွက်အန္တရာယ်ဖြစ်နိုင်ခြေရှိတဲ့အိမ်တွေကိုဖြိုချနေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုဟင်ကစုံစမ်းတင်ပြထားပါရစေ။
စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တွင်စက်တင်ဘာ18ရက်နေ့ကနေစပြီးတော့မိုးဆက်မပြတ်ရွာသွန်းပြီးမြစ်သာမြစ်ရေနဲ့နေရင်ကြရာချောင်းရေမြစ်သက်မှုကြောင့်ကလေးမြို့ပေါ်ရပ်ကွက်တဲ့ကြေးရွာတွေမှာရေဝင်ရမှုတွေဖြစ်ပွားခဲ့လို့လူရေသတောင်းကြောင်ရေပေးသိမ်းရှောင်နေရပါတယ်။ဒီကနေ့မှာနေသာလို့ရေစတင်ကြလာပြီးဖြစ်ပေမဲ့ကယ်ဆယ်ရေးစခန်း10ခုကနေရေပေးဒုက္ခသည်တွေနေရမပြန်နိုင်သေးဘူးလို့အကူအညီပေးရေးဖွဲ့ဝင်ဦးစင်ထွန်းဝင်းကပြောပါတယ်။
ဒီနေ့စကန်ကကျွန်တော်တို့လောစေဝါတော့10ခုပေါင်းဝင်ရအောင်ကျွန်တော်ဖွင့်ထားတယ်ဒီပြည့်ကစေစကန်ခုမှာ1000လောက်ရှိတာ10ခုဆိုရင်ကျွန်တော်တောင်းကြော်မှာတော့ကျွန်တော်စကန်တွေက1400လောက်ရှိတယ်ဒီနေ့စကန်မှာရှိနေလူတွေလောက်ပဲသူတို့ဟိုမပြောင်းကြသေးတာကျွန်တော်လူတွေကတော့အေးအေးဖြစ်သွားပါပြီ
ကလေးမြို့နယ်အတွင်းကအင်းစိန်ကျေးရွာနှစ်ချောင်းကျေးရွာထူမာကျေးရွာကြီးကုန်းကျေးရွာပြင်သာကျေးရွာတောင်ဦးကျေးရွာဖောင်ကူးကျေးရွာစတဲ့ရေပြေးဆောင်ဒုက္ခသည်တွေကိုကလေးမြို့စာရင်ကျောင်းတွင်နဲ့ဖုံးတော်ကြီးကျောင်းတွေမှာနေရာချသပေးခဲ့တာပါဒီရေဘေးဒုက္ခသည်တွေစားတော့နေဆိုင်ရေးအတွက်တိုင်းဆိုးရကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဌာနနဲ့ဌာနဆိုင်ရာတွေကနေအကူအညီပေးဆောင်နေတယ်လို့ဥတင်သွင်းဝင်းကပြောပါတယ
်လူကြေပြန်တော့တော့လည်းကျွန်တော်တို့ထောက်ပါတယ်ပေါ့နော်တပတ်စာကိုသူတို့လူတယောက်ကိုစံဖို့ပေါ့နော်1100ပေးတာသူကနေ့တိုင်းတော့ကျွန်တော်ကျောင်းတော့ပေးထားတယ်နောက်ပြီးတော့မီးစက်တွေပဲရှိတယ်နောက်ကျွန်မကျမကြီးခွေးတွေပဲရှိတယ်လူနေနေရှိနေပေးထားရတယ်လေအားရတော့ရတဲ့ကတော့ကန်တာဝန်ကဒီဌာနဆိုင်ရာရှိတယ်ပေါ့ကျွန်တော်အလူရှင်နဲ့ပေါ့ချိတ်ဆက်ပြီးမှသူတို့ပြေးနေတာပေါ့နော
်ကလေးမျိုးနယ်မှာနှစ်ဆင်တွေလူရေးပေးအန္တရာယ်တွေကြုံတွေ့နေတာဖြစ်သလိုဒီနေ့မှာတော့ထိခိုက်မှုနည်းပါတယ်လို့သူကဆိုပါတယ်ဒီတရနှစ်ရက်အတွင်းမိုးမရွာရင်ရေဘေးဒုက္ခသည်တွေနေရာပြန်နိုင်လိမ့်မယ်လို့ဥတင်သွင်းဝင်းကဆိုပါတယ်တဘာဝဘေးအန္တရာယ်တွေနှစ်တိုင်းကြုံနေရတဲ့ချင်းမြင့်နယ်အတွင်းမှာတရပိုင်းတွင်ရေကြီးမြေပြိုမှုအန္တရာယ်တွေကြောင့်ဟာခါကံပလက်ဖလန်းမြို့နယ်ဘက်မှာအန္တရာယ်ဖြစ်နိုင်မဲ့အင်ဂျီတွေကိုဖြိုချနေရတယ်လို့ချင်းမြင့်နယ်စီပင်တာယာရေးလက်စစ်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဆလိုက်အိုင်ဇက်ခင်ကပြောပါတယ
်ပျက်စီးမှုအနေအထားကတော့ကျွန်တော်အန္တရာယ်ရှိတဲ့အတွက်ကြောင့်မလို့မပြိုခင်ကိုဖျက်လိုက်တာပေါ့နော်တမ်ပလက်မြို့မှာအနေရှိလို့ရွှေ့ပြောင်းတာကမအိမ်ရှိမှာပေါ့နော်။နောက်ပလောကမြို့နယ်မှာကဒီဘဲတုံသူ့အဖက်ကတရားပစင်းပြက်တယ်။နောက်ခိုက်ကားမှာဆိုလို့ရှိရင်အိမ်ခြေဆယ်လုံးဖြူရတယ်ပေါ့နော်။ဒါအနေရှိတဲ့အတွက်ကြောင့်မလို့။ဖလားမှာကျတော့ငါအိမ်ဖခါ၃အိမ်ရှိတော့အဲ့ဒါတွေပဲဖြစ်တယ
်။အဖြစ်စည်းကအိမ်တွေအတွက်ချင်းပြင်းနဲ့ဆိုးရကနေငွေကြီးထောက်ပံ့ခဲ့တယ်လို့လဲဝန်ကြီးဆလိုက်အိုက်ဆက်ခင်ကဆက်ပြောပါတယ
်။ဒီလိုအိမ်တွေလုံးဖြတ်ပြီးတော့မှရွှေ့ပြောင်းရတဲ့မိသားစုတို့တအိမ်၃သိန်းကျတော့ပြီးတယ်ပေါ့လေ။ကျေးဇူးအရည်ပေါ့ဒီပေါ်ချင်းနေသူတို့စာဝန်ကြီးရဲ့အတွက်ပေါ့လေ
။မြေပြူမှုတရောက်ဝေဘူးလဖလန်းကလန်းကလေးဖလန်းဟာခါလန်းနဲ့ဟာခါဂန်ကောလန်းတွေပြတ်တော့သွားပြီမဲ့လေ။ချင်းမြင့်နဲ့လမ်းဦးစီးဌာနကနေဆက်ကြီးတွေနဲ့ရှင်းလင်းပြီးနောက်မှာအခုခါမှာကားငယ်တွေသွားလာနိုင်ပြီဖြစ်ပေမဲ့ကလေးမျိုးကလည်းချင်းတောင်ကိုတက်မဲ့6ဖိန်းတက်ဂုံတင်ရင်ကြီးတွေကိုတော့သွားလာခွင့်ခေတ္တပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ3ပိုင်းတုန်းကချင်းပြည်နယ်မှာရေကြီးပြည်ပြူမှုတွေဖြစ်ပွားခဲ့တယ်လို့လူနေအိမ်ခြေ600နီးပါးပျက်စီးခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းရင်ပြောပြခဲ့တာပါရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPGN H77 ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါရှင်။အခုကြာသပတေးနေ့ညနေပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်မရှင
်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်ပခါတွေအဆုံးသက်ရေးအမြင့်ဆုံးကင်တွေဆောင်ရွက်ဖို့ဗီဒီယိုဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာပုံမှုနေတုန်းကတိုက်တွန်းသွားပါတယ်အကြံဖတ်မှုတွေအဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာဏာကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆွေရအာဏာပိုင်တွေကိုတိုက်တွန်းတောင်းဆိုတဲ့အကြောင်းပြည်ထောင်စုချုပ်ကပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ပန်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေတယ်လို့ဆိုပြီးဒီချက်တဲကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်ရေးယူဆောင်ရွက်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာတိုက်တွန်းပြောဆိုသွားပါရရှင်။ဒီစစ်တွေမျိုးမှာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပစ္စည်းတွေပေးပို့နေတဲ့အချိန်ရာနဲ့ချီတဲ့လူအကြီးကအတင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲတွေကတနက်နေ့ပြစ်ဖောက်လူစုခွဲခဲ့ပြီးတော့တန်တရာရှိသူ၈ဦးကိုလည်းဖမ်းဆီးလိုက်ပါတယ်။အင်အား300လောက်ရှိတဲ့လူအကြီးက ICRC ပြည်ပဆိုင်ရာချက်ချင်းဒီအဖွဲ့အနေနဲ့မောင်းတော်ဒေတာကဒုက္ခသည်တွေစီကိုပို့မဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြန်ချခံပြီးတော့ဆက်လီမထွက်ဖို့တားမြင်ခဲ့တာမှာဒီလုံခြုံရေးတပ်ဖွဲ့တွေကိုလည်းပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့မြန်မာဆိုရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ထားပါရဲ့ရှင်။အင်အားပြည့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရေအပြင်းထန်ဆက်ပြီးတော့ရွာနေပါဗျ။ကျွန်းတစ်ခုလုံးလျက်စင်ပြီးပြတ်တောက်နေပြီးနေရာတော်များများမှာရေကြီးနေတယ်လို့လူတဦးထက်မနည်းသိဆုံးခဲ့ရပါဗျ။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာနှစ်90နီးပါးအတွင်းအဆိုးဝါးဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ပါဗျ။ကျွန်းတစ်လျှောက်ရာနဲ့ရှိတဲ့ခလုံးရင်းစခန်းတွေဖွင့်ချပြီးတော့မုန်တိုင်းတန်သေးသူ1000ထောင်ကျော်ခလုံးနေကြပါဗျ။ရှင်
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအစုံသက်ပါတော့မယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ25 32 50နဲ့လှိုင်းလမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.